စီရဲတင်းမာနေတဲ့သခိုင်းတိုင်းမော်လိုက်မြို့နယ်မှာဒီအပိုင်းတွင်စစ်ကောင်စီတပ်ကနေစဉ်စိုးစလို့ပေါ်တာဆွဲနေတာကြောင့်မော်လိုက်မြို့မှာဈေးဆိုင်တွေပိတ်ထားပြီးတော့မြို့ကန်တွေလည်းအိမ်ပြန်မထွက်ရဲပဲဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့တောက်ချာနေ့တနေ့တည်းမှာတည်းလူ100လောက်ဆွဲခံရပြီးပေါ်တာဆွဲခံရသူတွေဟာစစ်ကောင်စီတပ်တွေကလက်နက်ကြီးတွေတဲခိုင်းတာခံရတယ်လို့ဒေသခံတွေကပြောပါတယ်။မော်လိုက်မြို့ကအခြေအနေကိုတော့အလိမ်မာကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
မော်လိုက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားဒီလ12ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါစစ်ကောင်စီတပ်ဖွဲ့တွေကတော့လေကြောင်းကနေပါပြစ်ခတ်တိုက်ခတ်တာတွေရှိနေပါတယ်ဒီလ22ရက်နေ့မှာတော့တိုက်ပွဲဖြစ်ပွားရာမော်လိုက်မြို့အရှိတ်ကန်းကိုလက်နက်ပို့ဆောင်ဖို့နဲ့ဒဏ်ရာရသူတွေကိုတဲယူဖို့မော်လိုက်မြို့အတွင်းမှာပေါ်တာဆွဲတာတွေဇက်တိုက်လှုပ်လာတယ်လို့ဒေသခံတွေကပြောပါတယ်လက်တော်မော်လိုက်မြို့ပေါ်မှာပေါ်တာဆွဲနေတဲ့အခြေအနေကိုမြို့ခံတို့က view ကိုအခုလိုပြောပြပါဗျ
။ဒီပေါ်တာဆွဲနေတာကကျွန်တော်တို့ညီလေးကမထွေရဲဘူးကအိမ်မှာပုံနေတာ။ဒေဗီကလည်းကျွန်တော်ညီလေးညာလည်းမဖွင့်ရဲဘူး။ဒီကြောင့်လည်းကျွန်တော်အဲမြို့ကတွားလာမရှိရတာပါလေ။စလုံးကညီနားလေးကဒီလေးရှိတယ်ကွာမရှိဘူး။ခြောက်လို့ကလည်းမင်းကဆွဲတာကကျွန်တော်တို့မင်းဆာကြီးဆွဲတာတန်လေးကိုမညာလည်းဆွဲတယ်အဲ့ဒါတရားဝိုင်းလို့ရတော့ကြတာတရားဆက်တဲ့ဝန်တိုင်းမှဆွဲတာဆိုးတာကဒီနေ့ကဆိုးတာဒီနေ့လည်းဆိုးတော့ဆွဲနေပြီမနေ့တိုင်းကမဆွဲဘူးဒီနေ့လည်းပဲမဆွဲတာ
အရင်ရက်တွေကမနက်6နာရီမတိုင်ခင်နဲ့ညနေ6နာရီနောက်ပိုင်းပေါ်တာဆွဲတာတွေရှိပေမဲ့နောက်ပိုင်းမှာတော့နေ့ကင်းမှပါဆွဲလာတာလို့လည်းဒေသခံတွေကပြောပါတယ်တောက်ကြနေညကစားရင်ချောင်းစွရဲချောင်းနဲ့မိုးကောင်းရက်ကွက်တွေအတွေ့ဝင်ဆွဲခဲ့ပြီးတော့ဒီကနေ့နေခင်းမှာတော့ကလတ်တော်ရက်ကိုဝင်ဆွဲခဲ့တယ်လို့ပြောပါရယ်အရင်ရက်ကပေါ်တာဆွဲခံရသူတွေကိုတော့တိုက်ပွဲဖြစ်ပွားရာနေရာဘက်ကိုလက်လက်ခဲရန်တွေနဲ့လူနာတွေကိုတဲယူပို့ခိုင်းတာရှိတယ်လို့ဒေသခံအမျိုးသမီးတူကပြောပြပါရယ်
မင်းအပေါ်လိုက်တာသူတို့အခုစစ်တပ်တွေစုမိုးထားတဲ့ရှိတဲ့ကန်တောင်းရင်ကဏ္ဍဘက်ကိုသူချော့ပါသွားတာတုံးတယ်လို့ဆိုသတင်းရတယ်ရှင်ပထမဆုံးသူတို့ဆွဲသွားတဲ့ဟာတွေကဒီအမြောက်ပေါ်120မမကြီးကြီးရဲ့အဲ့ဒီနစ်နစ်တည်းရဲ့သူတို့တည်ခိုင်းနေရှိအပြန်ကျတော့သူတို့လူနာတွေခန်းခိုင်းနေရှင်ပေါ်လိုက်ကိုလေခံရရထားတဲ့စက်ကောင်စီကတွေကိုသူတို့ခန်းခိုင်းနေရှင်အဲ့ဒီတောင်းရင်ကနေပြီးတော့မှဒီမိုလိုက်ထီကိုခန်းခိုင်းတာရှင်
နဖတ်တိုက်ခတ်မှုတွေကတော့ဒီကနေ့လည်းရှိခဲ့ပြီးဒီလိုတိုက်ပွဲတွေကြောင့်မော်လိုက်မြို့အရှိတ်ကန်ကတောင်အင်းရွာမှာရွာသား80လောက်ပိတ်မိနေတယ်လို့ဒေသခံအမျိုးသမီးကပြောပါတယ်
။တိုက်ပွဲတွေလည်းဖြစ်ဖြစ်တယ်ရှင်မင်းရတိရတော့နားလေရှင်ပန်နန်းတော်နားမှာဖြစ်တာပါရှင်တောင်အင်းဆိုတဲ့ရွာမှာသူတို့ပထမတိုက်ပွဲဖြစ်ပြီးတော့ဒုတိယရက်မှာပေါ့နော်သူတို့ရွာသားတွေ80လောက်ပိတ်မိနေတယ်ရှင်ဖုံးတောင်းမှာစုနေတယ်ရှင်တို့ကလူတို့ကလုံးဝတော့ခမပြီးတော့ဘယ်နဲ့တော့ဆောင်လူလာလူအပ်တာမှလည်းခိုင်းနေပါလိမ့်ကျင
်မော်လိုက်မြို့နယ်မှာဒီလ12ရက်နေ့ကနေစတင်ပြီး22ရက်နေ့အထိတိုက်ပွဲတွေဇက်တိုက်ပြင်းထန်ခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားနေစဉ်ပြီးခဲ့တဲ့12ရက်နေ့16ရက်နေ့20နဲ့21ရက်နေ့တွေမှာလေကြောင်းကလာရောက်ပစ်ခတ်တာတွေရှိခဲ့ပါတယ်လေကြောင်းကပုံကျဲတိုက်ခတ်တာနဲ့မြေပြင်ကလက်နက်ကြီးပစ်ခတ်တာကြောင့်မော်လိုက်မြို့အရှိချမ်းကကျေးရွာ20လောက်ကဒေသခံတွေထောင်ထဲချီတိတ်ရှောင်နေကြရပြီးလက်တလောလူစည်ရင်ကောက်ယူနိုင်တာတော့မရှိသေးဘူးလို့ဒေသခံတွေကပြောပါတယ်မော်လိုက်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်မှာပဲကလေးဝ PDF အဖွဲ့ကကလေးဝမြို့နယ်နဲ့ချင်းတွင်းမြစ်အထက်ပိုင်းတက်ကဲချင်းဖောင်းပြင်ဟုံမလင်းခနီးမြို့နယ်တွေကိုဆက်သွားထားတဲ့ကားလန့်ကိုစီရီအခြေအနေအရရက်အကန့်အသတ်မရှိပိတ်လိုက်ကြောင်းဒီကနေ့28ရက်နေ့နေဆွဲနဲ့တတိပေးချက်ထုတ်ပြန်ထားပါတယ်